ဘုရားသခင်ကလူခွင့်ရေးကော်မရှင်ဥက္ကရာမီရှယ်ဘက်ချလက်တာဒုတိယတက်တန်ဆက်လက်တာဝန်ယူဖို့ကြိုးစားမှာမဟုတ်ကြောင်းတနင်္လာနေ့ကကြေညာလိုက်ပါတယ်
As I said earlier in the council chamber, I will not be seeking a second term after my mandate expires.
ဒီနေ့စတင်တဲ့လူခွေကောင်စီရဲ့အချိန်90မြောက်နေလာကဟာသူ့ရဲ့နောက်ဆုံးအစည်းအဝေးဖြစ်တယ်လို့သူကပြောသွားခဲ့တာပါ။လူခွေကောင်စီမြင့်ကြီးနေရာဟာဖိအားများပြီးသူ့ရင်ကဥက္ကဋ္ဌတွေအားလည်းတက်တန်းတစ်ခုထက်ပိုပြီးအများအပြားသောဆက်လက်တာဝန်ထမ်းဆောင်နေမရှိခဲ့ကြပါဘူး။တရုတ်နိုင်ငံကဝီဂါလူမျိုးတွေရဲ့အခွင့်အရေးနဲ့ပတ်သက်ပြီးဥက္ကဋ္ဌမရှာဘက်လက်ဟာဖိအားပေးခံရပါတယ်။အာဖဂန်စတန်၊ Afghanistan, Iran, Nicaragua, Sudan, Syria, Ukraine နဲ့ဗနီဇွဲလားနိုင်ငံတွေလိုပဲမြန်မာနိုင်ငံဆိုင်ရာကိစ္စကိုဒီကြီးတာကမှတရားဆွေးနွေးပွဲတရားဖြစ်ဆွေးနွေးသွားကြမှာဖြစ်ပါတယ်။ဒီနေ့ဖွင့်လာတဲ့အစည်းအဝေးမှာဥက္ကဋ္ဌမရှာဘက်လက်ကအဖွဲ့အစည်းစကားပြောကြခဲ့ပါတယ်။ Ukraine စစ်ပွဲကြောင့်ဖြစ်ပေါ်လာခဲ့တဲ့ကမ္ဘာလုံးဆိုင်ရာလူမှုလူခွင့်ရေးစီးပွားရေးနဲ့နိုင်ငံရေးကိစ္စတွေကြီးမားလာတာကြောင့်လူသားပေါင်းများစွာဟာစာနာရိတ်ခါမလုံခြုံမှုနဲ့ရင်ဆိုင်နေရပြီးတိုင်းပြည်တွေကြားဖြစ်ပေါ်လာတဲ့မညီမျှမှုနဲ့ခွဲခြားဆက်ဆံမှုတို့ကိုကင်တွယ်ရပါမယ်လို့သူကပြောသွားခဲ့ပါတယ်